January 10ရက်တနင်္လာနေ့ညနေက American ပြည်ထောင်စု Indiana ပြည်နယ် Fort Wayne မြို့နေအိမ်မှာကွဲလွန်သွားခဲ့တဲ့ဂန်ဒဝင်းအစိုးရကြီးဒေါ်မမအေးရဲ့ဇာပနာအခမ်းအနားကိုအဲ့ဒီမျိုးက Fort Meldon Funeral Home Service မှာစနေနေ့နေ့လယ်ပိုင်းကစီစီကားကားနဲ့ကျင်းပခဲ့တယ်လို့ Fort Wayne မြို့ကဦးခင်မောင်လေးက VOA ကိုပြောပါတယ်
ဒါလုံးဝအစားထိုးမရတဲ့တကယ်ကတော့ဂီတပညာရှင်ကြီးဆိုတော့ယန္တိယမူဝေးကလာတဲ့အမေချစ်တဲ့ပြည်သားအားလုံးကဝန်းနေပူဆွေးပါဗျာအဲ့တော့ကျွန်တော်အခမ်းနာမှာကျွန်တော်ကတော့တော်လေးကိုချုပ်ပြီးတော့ပြည်သားကလည်းများတယ်အဲ့ဆိုတော့စီစီကားကားတဲ့ကျွန်တော်ကကျင်းပနေကြပါခင်ဗျာပန်းချင်းနဲ့လည်းအများကြီးပဲကျွန်တော်တို့အချိန်မမီလို့သမလုံးမလုံးလိုက်တာလည်းရှိတယ်ကျန်ရင်းလဝေတော့လေနဲ့လာတာကောကားနဲ့လာတာကောတဲခုတ်ဘူးသူတို့ဟိုတယ်မှာထားပေးရတယ်။အာသူတို့အသိမိတ်ဆွေတွေမှာဆိုတော့တော်တော်များပါလေခင်ဗျ။ဟုတ်တယ်အမတိကပြောတယ်အများကြီးပဲကျွန်တော်လည်းပဲအသီးသီးကဒီအမေတကယ်တပည့်ရင်းတွေကောအမေဖြစ်တဲ့ရင်းသားတွေကောအများကြီးပဲကျွန်တော်အဲ့ဒါတပ်ပေါ်မှတ်တမ်းဗီဒီယိုမှတ်တမ်းတွေကိုဆက်ပြီးတော့ကျွန်တော်လုပ်နေကြတာခင်ဗျ
။ဒီဇာပနအခမ်းအနားမှာဂီတပညာနဲ့ပတ်သက်တဲ့ဒေါ်မမအေးရဲ့တပည့်တပန်းတွေအပြင်သူရဲ့တေးဂီတကိုချစ်မြတ်လို့ဒီပရိသတ်ရားနဲ့ချီးပြီးတက်ရောက်ခဲ့တာပါ။ယင်းနီးရဝေးကလွမ်းသူပန်းခွေပန်းချင်းတွေပို့တာလည်းတွေ့ရပါတယ်။သူဟာ1998မှာအင်္ဂလန်ကနေတဆင့်အမေရိကန်ပြည်ထောင်စုကိုရောက်လာတာဖြစ်ပြီးကွယ်လွန်ချိန်အထိအင်ဒီယားနာပြည်နယ်ဖော့ဝင်းမြို့မှာနေထိုင်ရင်းဘာသာရေးမြန်မာအတိုင်းဝန်အရေးတွေမှာပါဝင်ပြီးကူညီဆောင်ရွက်ခဲ့တာပါ။အသက်82နှစ်အရွယ်မှာလူကြီးယောဂနဲ့ကွယ်လွန်သွားခဲ့တဲ့ဒေါ်မမအေးကို1942ဇန်နဝါရီလ26ရက်နေ့မှာဖခင်နှဲဆရာကြီးဦးအေးနဲ့မိခင်အစိုးရမြောင်းမြတန်းခေါ်ဒေါ်တန်းနှစ်တို့ကနေမွေးဖွားခဲ့တာဖြစ်ပါတယ်။မွေးချင်းတောင်းရောက်ရှိပြီးမိဘနှစ်ပါးနဲ့အတူဇက်ခုံတွေမှာငယ်စဉ်ကတည်းကနေဂီတနဲ့အကျွမ်းတွင်ရှိခဲ့သူလည်းဖြစ်ပါတယ်။တက်တန်ပေါ်မှာကစားမယ်မိခွက်ကိုရှာရောင်နှောက်စရုံးပါတေးချစ်ခွင့်မရလို့ပြန်တခြားထင်ရှားကြော်ကြတဲ့ဂန်ဝင်တချင်းပေါင်းများစွာနဲ့တခြားတချင်းပေါင်းထောင်နဲ့ချီတည်ဆုံခဲ့သူလည်းဖြစ်ပါတယ်။